CHD မှာနေတဲ့ခရီးပြည်နယ်ကဒီမော့ဆို ခေါပလော့ကျေးရွာအနီးမှာဒေသခံကီအီတပ်ဖွဲ့တွေနဲ့စစ်ကောင်စီအကြားမနေ့ကတိုက်ပွဲငယ်ဖြစ်ပွားခဲ့ပြီးလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်တာတွေရှိခဲ့ပါတယ်။ခရီးပြည်နယ်ရှမ်းပြည်နယ်နဲ့ခရီးပြည်နယ်နယ်စပ်တွေမှာစစ်တပ်ဖက်ကစီးရေးလှုပ်ရှားမှုတွေအကြောင်းအိုးအိမ်ဆုံးခွာထွက်ပြေးနေကြတဲ့တောင်းနဲ့ချီတဲ့စစ်ပြေးဒုက္ခသည်တွေနေအိမ်မပြန်နိုင်ကြသေးသလိုကျမကြီ ဒေသခံတို့ကပြောပါတယ
်လက်နဲ့ကြီးတောင်လည်းကြားရတယ်ခုနကရှင်လောက်မှကြားရတယ်သုံးချက်လောက်ပဲကြားရတယ်လက်နဲ့ကြီးကဒါတော့အကျိပဲကြားရတာတော့ကျမတို့အိမ်ထဲမှာပဲသုံးနေကြတက်ဖွဲရှိလားမရှိလားတော့မသိလက်နဲ့ကြီးတာတော့ကြားနေရတာပဲ
ဒီမော်ဆိုမြို့နယ်ပြည်သူ့ကာကွယ်ရေးတပ်တာဝန်ရှိသူတို့ကမနေ့ကဒီမော်ဆိုခောက်ပလော့ကြီးရွာဘက်မှာတိုက်ပွဲငယ်တွေဖြစ်ပွားခဲ့တဲ့အကြောင်း VOA ကိုပြောပါတယ်တိုက်ပွဲမရှိလဲစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့မကြာခဏပစ်ခတ်တိုက်ခိုက်နေတယ်လို့ပြောပါတယ
်။အဲ့နောက်မှာတော့တိုက်ပွဲခဏခဏဖြစ်တယ်ပေါ့နော်။အဲ့ဒီတိုက်ပွဲငယ်လေးတွေဖြစ်တယ်။နောက်တော့ဒီ problem ဖြစ်တော့မှဆီကတာဖြစ်တယ်။အဲ့ဒါဒီငါလာတော့ရှိပေါ့။အဲ့မှာလည်းမဖြစ်ရင်တော့ရှိတယ်။ဒီကရန်နေရာတစ်ချက်တိုက်ဖြစ်တယ်ပေါ့။ဒီနေ့ဆီကတော့ဒီ problem မှလည်းဖြစ်တယ်။ဒါပေမဲ့ကျွန်တော်တို့ဒီပြည်ရဲ့အထက်တော့မပါဘူးနော်။တိုက်ပွဲကြီးကြီးမားမားအရင်ကစံတိုက်ပွဲလေးမျိုးနဲ့နိုင်တော့နိုင်မတီးရတော့အဓိကတော့မသိရှိတော့ဘူးနော်။ကျွန်တော်တို့အဲ့မှာဝင်ပြည်တိုင်းလားအတူတူအိမ်လေးကခဏခဏမြေလောင်လေဒီခဏခဏအချုပ်ခံရတဲ့ကျွန်တော်ဒီဒီအပိုင်းကိုပြန်ပြီးတော့စဉ်းစားလို့ဟိုစဉ်းစားလို့ပေါ့နော
်အခုရောက်ပိုင်းဒီမော်ဆိုမြို့နယ်နဲ့ဖရူဆိုမြို့နယ်အစမှာစစ်ကောင်စီကစစ်ရေးလှုပ်ရှားမှုတွေပိုများလာပြီးကရင်နီပူပေါင်းတပ်ဖွဲ့တွေနဲ့လည်းဂျိုသားဂျိုသားတိုက်ပွဲဖြစ်လို့ရှိတယ်လို့ပြောပါတယ်ရှမ်းကယားနယ်စပ်မိုးပြဲမြို့အပြင်ဘက်မှာလည်းမကြာလက်နက်ကြီးနဲ့ပစ်ခတ်တိုက်ခတ်တာတွေရှိနေပြီးစစ်ကောင်စီတပ်တွေကျေးရွာထဲမှာတက်ဆွဲထားတဲ့အတွက်စစ်ပြေးဒုက္ခတွေနေအိမ်မပြန်ရဲသေးဘူးလို့ဒေသခံရွာသားတို့ကပြောပါတယ်
။လက်နက်ကြီးပစ်ခတ်တန်တွေကတော့ဒီမိုးပြင်းမြို့အပြင်ဖက်မာတွေတော့ကြားနေရတာပေါ့နော်တက်ကွယ်တော့မဖြစ်ဘူးပေါ့။အဲ့တက်ကွယ်ဖြစ်တာကအရင်တပတ်တော့လည်းတက်ကွယ်ဖြစ်တာပေါ့ဒီမိုးပြင်းမြို့ထွက်ထက်တွေတော့တက်ကွယ်ဖြစ်တာပေါ့။ညနေဒီနေ့တော့မကြားရသေးဘူးကြ။နေနေပေါ့နော်။ဒီ what is supply နေထိုင်နေတဲ့စီကောက်စီတွေကဒီမထွက်သေးပါဘူး။အခုချိန်ထိရွာထဲမှာရှိတော့မှာပဲ။ဒီရွာအလူတွေတော့လုံးလုံးဝပြန်လို့မရသေးဘူးပေါ့နော်။
လက်နက်ကြီးပစ်ခတ်တာတွေနဲ့တိုက်ပွဲတွေကြောင့်တိတ်ဆောင်နေရတဲ့အားမှာကလေးတွေဖျားနာနေပေမဲ့ဆေးဝါးမရှိတာကြောင့်တော်ရဲကဆေးဘက်ဝင်တယ်လို့ယူဆတဲ့တစ်ပင်အမြင့်တွေစားပြီးဖြစ်သလိုကုနေရတယ်လို့လည်းဖဲကုံအရှိချမ်းကစစ်ဆောင်တို့ကပြောပါတယ်
။လက်နက်ငယ်ကတိတ်မပြားဘူးနောက်လက်နက်ကြီးကတော့အများကြီးဖျားရတယ်။ဒီပေါ်တော့ဖဲကြရတယ်လက်နက်ကြီးထူတယ်လန့်လို့လောလန်တီးသမားတနေကတော့လန့်ကပေါ့ပြန်ရဲကြဘူးအဲ့ဒီရဲလည်းပေါ့ထူရဲကအဲစပါးပဲပြန်ယူတော့မှစားစရာမရှိဘူးစပါးပြန်ယူမယ်ဆိုရင်တော့ပြန်ပြေးရတယ်တဲ့ပြန်မရှိဘူးဒါနဲ့လည်းကြီးပြလေခုချင်းဆိုကလေးနာစီချောင်းဆိုးဆိုတာမြင်ရတယ်တအိမ်ဆိုတအိမ်လုံးဖြည့်တယ်ဆေးဝါးမရှိလို့မကူဘူးတော့အမြင့်တွေအဆပ်တဲ့မိစားဆိုရင်ချောင်းဆိုးပြဆိုအဲ့ဒါပဲစားတယ်
ရှမ်းကယားဘက်ကစစ်ရေးအခြေအနေနဲ့လက်နက်ကြီးပစ်ခတ်မှုနဲ့ပတ်သက်လို့စစ်ကောင်စီဘက်တစုံတရာထုတ်ပြန်တာမျိုးမရှိသေးသလိုတိုက်ပွဲငယ်တွေကြားထိခိုက်ဒဏ်ရာရတဲ့သတင်းတွေနဲ့ပတ်သက်လို့လည်းတိကျအတည်ပြုချက်မရသေးပါဘူးစစ်ဘေးဒုက္ခသည်တွေအတွက်ပြည်ရင်းကအလူရှင်တွေရဲ့အထောက်ပံ့ကိုအဓိကအားကိုရည်တည်နေရပြီးရေရှည်အတွက်အခက်အခဲရှိတဲ့အကြောင်းဒုက္ခသည်ကယ်ဆယ်ရေးအဖွဲ့တွေကပြောဆိုပါတယ်ရှင်